Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2019ခုနှစ်မေလ4ရက်ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40/49ရိုးကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ FBI GK ကမနစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်လွှတ်တော်မှာထွက်ဆိုခဲ့ပါတယ်သမ္မတထရန့်ဟာပါလက်စတိုင်းခေါင်းဆောင်အဘတ်စ်နဲ့အင်ပြူတော်မှာတွေ့ဆုံခဲ့ပါတယ်ဥရောပသုံးနိုင်ငံခီးစဉ်ထွက်နေတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီကနေ့အီတလီဝန်ကြီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တင်ပြပေးသွားမှာပါခင
်ဗျာကောင်းပါပြီကိုဇောင်းဝင်လိုက်ရေသတင်းစီစဉ်ပြီးမှလည်းမနစ်ကအီတလီနိုင်ငံကိုရောက်ရှိလာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာအီတလီခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတင်ပြပေးဖို့ရှိပါတယ်
။ The main topic for the conversation she had with Mr. Prodi was the international.
အဲ့ဒီတွေ့ဆုံဆွေးနွေးပွဲမှာဘာတွေဆွေးနွေးခဲ့တယ်လဲဆိုတော့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပြသွားတာပါ။သတင်းစီစဉ်ပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်ဒီဒုတိယအကြိမ်27ပင်လုံညီလာခံကြီးကျင်းပရမယ့်အတော်တွင်းမှာတော့အပြစ်ခက်ရစေး NCA စာချုပ်မှာအားနည်းချက်တွေရှိနေတဲ့အတွက်ပြန်ပြီးသုံးသပ်ဖို့ငြိမ်းချမ်းရေးမှာပါဝင်လှုပ်ရှားနေသူတွေကပြောကြားလိုက်တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကပြောပြပါအောင်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရမှုအတွက်သူ့အေဂျင်စီရဲ့လုံဆောင်ချက်တွေဟာအကျိုးသက်ရောက်မှုဖြစ်စေခဲ့တယ်ဆိုပြီးစဉ်းစားမိတဲ့အချိန်မှာသူ့အနေနဲ့တော်တော်မနစ်မြို့စေရာကောင်းတယ်လို့ခန်းစားရကြောင်း FBI ညွှန်ကြားရေးမှူး James Comey ကဗုဒ္ဓဟူးနေ့မှာလွတ်တော်ကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ် Hillary Clinton နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကသူမကိုယ်ပိုင် email server ကိုအသုံးပြုခဲ့တာကြောင့်လေးဝက်သတင်းအချက်အလက်တွေပေါက်ကြားခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေကြောင်းအမေရိကန်သမ္မတရွေးကောက်ပွဲမကျင်းပခင်ရပိုင်းလိုမှာ FBI အကြီးအကဲကပြောကြားခဲ့တာပါ Hillary Clinton မှာအပြစ်မရှိကြောင်းစုံစမ်းစစ်ဆေးရမှုတွေကထုတ်ဖော်ပြောဆိုခြင်းမရှိခင်လအနှဲငယ်အလို့သူမရဲ့ email အရှုပ်တော်ပုံကိစ္စကိုဆက်လက်စုံစမ်းစစ်ဆေးနေကြောင်းထုတ်ဖော်ပြောဆိုခဲ့မိတဲ့အတွက်တော့ကဖြစ်မိရကြောင်းလဲအထက်လွှတ်တော်တရားရေးကော်မတီမှပြုလုပ်တဲ့ကြားနာပွဲအတွင်းဗုဒ္ဓဟူးနေ့ကအဲ့ဒီလိုပြောကြားခဲ့ပါတယ်ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေပြီးစီးသွားပြီဆိုပြီးလွတ်တော်ကိုပြောဆိုခဲ့မိရင်အဲ့ဒီလိုပြောဆိုမှုဟာကြီးမားတဲ့ဖုံးကွယ်မှုကြီးဖြစ်လိမ့်မယ်ဆိုပြီးသူ့အနေနဲ့ဆုံးဖြတ်ချက်ချခဲ့မိတယ်လို့ကိုမီကပြောပါတယ်အဲ့ဒီဆုံးဖြတ်ချက်ဟာခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းဒါပေမဲ့အမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သူ့အနေနဲ့ယုံကြည်စဲဖြစ်ကြောင်း James Comey ကပြောပါတယ်
အရှိလေပိုင်းငင်းချင်းရဲ့အတွက်တန်တမာရင်းနီးလန့်နဲ့တိုးတက်မှုတွေရအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့အကြီးအကဲမမတ်အဘတ်စ်တို့ကဗိုလ်တပူးနေမှာတနိထံပြုလိုက်ကြပါတယ်။ပါလက်စတိုင်းနဲ့အစ္စရေးတို့အနေနဲ့သဘောတူညီမှုရအောင်လှုပ်ဆောင်ကြရမှာဖြစ်ကြောင်းသူ့အနေနဲ့ဂျားကနေဆစ်ဆက်ညှိနှိုင်းပေးတဲ့သူဖြစ်လို့ကြောင်းနဲ့ဒီကိစ္စကိုပြီးမြောက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။သူ့ဘဝတသက်တာလုံးကြားခဲ့ဘူးတာကတော့အခက်အခဲဆုံးဆစ်ဆက်ညှိနှိုင်းရေးလုပ်ငန်းဟာပါလက်စတိုင်းနဲ့အစ္စရေးဂျားကဆစ်ဆက်ညှိနှိုင်းမှုဖြစ်ကြောင်းအဲ့ဒီလိုပြောဆိုနေမှုတွေဟာမှားယွင်းနေဆိုတာကိုပြသနိုင်မလားဆိုတာစောင့်ကြည့်ကြအောင်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ရဲ့ဥဆောင်မှုနဲ့ကြွန့်ကျင်တဲ့ဆစ်ဆက်ညှိနှိုင်းနေကြောင်းတမိုင်းဝင်သဘောတူညီချက်ရနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းသမ္မတအင်ဂျီမာသမ္မတထရမ့်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပါလက်စတိုင်းခေါင်းဆောင်မမတ်အဘတ်စ်ကသတင်းတောက်တွေကိုဘာသာပြန်ကနေတဆင့်ပြောပါတယ်အရှိလေပိုင်းငင်းချင်းရရေးကိစ္စဟာနှစ်ပေါင်းများစွာလူများစုယုံကြည်ထားသလောက်ခက်ခဲမှာမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲပြီးသွားပြီတဲ့နောက်မှာသမ္မတထရမ့်ကမစ္စတာအဘတ်စ်ကိုပြောကြားခဲ့ပါတယ
်ပြင်သစ်သမ္မတလောင်းနေဖြစ်ကြတဲ့မရင်းလစ်ပင်းနဲ့အီမန်နျူအယ်မက်ခရွန်နိုဦးဟာဒေသဆန်တော်ချင်းဗိုလ်ထုနေညမှာရုပ်မြင်သံကြားကတဆင့်နှစ်နာရီကြာစကားဆစ်တိုးကြမှာဖြစ်ပါတယ်။ဒါဟာမေလ9ရက်နေ့မှာကျင်းပမဲ့တကြောပြန်သမ္မတရွေးကောက်ပွဲမကျင်းပခင်ပြုလုပ်တဲ့တခုတည်းသောစကားဆစ်ထိုးပွဲလည်းဖြစ်ပါတယ်။ဒီစကားဆစ်ထိုးပွဲဟာလက်ရာစွန်လစ်ပန်းနဲ့ပြိုင်ဘက်အလဲအလတ်ဝါဒီမက်ခရွန်နိုဦးအနေနဲ့ဘသူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မက်ဆန်နာရှင်18တန်းလောက်ကိုစင်းယုံနိုင်ရေးအတွက်အကြိတ်နဲ့မဲဆွဲစင်းယုံရမယ်စကားဆစ်ထိုးပွဲလည်းဖြစ်ပါတယ်။လူလူစစ်တမ်းနေမှာမက်ခရွန်ကလစ်ပန်းကိုအပြတ်အသတ်အနိုင်ရနေတယ်လို့ဖော်ပြနေပေမဲ့ဧပြီလ23ရက်နေ့ကကျင်းပခဲ့တဲ့ပထမတကြော့သမ္မတရွေးကောက်ပွဲတွေအပြီးမှာအဲ့ဒီအသာစီးရနိုင်မှုဟာရော့ကျလာနေတယ်လို့ဆိုပါတယ်။လူလူစစ်တမ်းနေရမက်ခရွန်ကလစ်ပန်းကို60ရာခိုင်နှုန်း40ရာခိုင်နှုန်းနဲ့အသာစီးရနေတယ်လို့ဖော်ပြထားပေမဲ့လွန်ခဲ့တဲ့10ရက်လောက်အတွင်းမှာအဲ့ဒီအထက်က300ခန့်နှုန်းလောက်ထပ်မံရော့ကျသွားတယ်လို့ဆိုပါတယ်။ပြင်သစ်ရုပ်သံအကြီးဆုံးဌာနကြီးနှစ်ခုကနေဓာတ်ရိုက်ထုတ်လွှင့်မဲ့ဒီစကားစစ်တိုးဘက်ကိုလူပေါင်းတန်း20လောက်ကကြည့်ရှုကြမယ်လို့ခန့်မှန်းထားပြီးဒါဟာသူနိုင်ကိုနိုင်အကျိတ်နဲ့ရှင်ပြရမယ်စကားစစ်တိုးဘက်အဖြစ်တင်စားပြောဆိုနေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံအတွက်အစွန်းရောက်တွေနဲ့အကြမ်းဖက်နေသူတွေကိုချေမှုန်းဖို့အမေရိကန်ကမဟာဗျူဟာအသစ်ချဖို့လုပ်နေတာမို့ဒီမဟာဗျူဟာထဲမှာအာဖဂန်တပ်တွေတိတိတသားတိုးတက်လာစေဖို့ချမှတ်ထားတဲ့အာဖဂန်အစိုးရရဲ့လုံခြုံရေးအစီအစဉ်တွေအတွက်ပံ့ပိုးပေးတာတွေပါစီချင်ပါတယ်လို့အာဖဂန်အစိုးရကပြောပါတယ်အမေရိကန်အစိုးရကတိပေးထားတဲ့အတိုင်းမဟာဗျူဟာအသစ်ချတဲ့အခါမှာအာဖဂန်အစိုးရရဲ့လေးနှစ်သက်တမ်းအစီအစဉ်ကိုပံ့ပိုးပေးမယ်ဆိုရင်အာဖဂန်နိုင်ငံသားတိုင်းပါဝင်နိုင်ပြီးဂုဏ်ယူနိုင်မဲ့အာဖဂန်စစ်တပ်ပေါ်ပေါက်လာမှာဖြစ်တယ်လို့အာဖဂန်ကာကွယ်ရေးဌာနပြောခွင့်ရဗိုလ်ချုပ်ကြီးဒေါ်လတ်ဝါဇီရီက VOA အာဖဂန်ဌာနကိုပြောပါတယ်အမေရိကန်တပ်ဖွဲ့ရင်းနှစ်ပေါင်း15နှစ်ကျော်တက်ဆွဲထားတဲ့အာဖဂန်နိုင်ငံအတွက် Trump အစိုးရအဖွဲ့အနေနဲ့အာဖဂန်စတန်ဆိုင်ရာအမေရိကန်မူဝါဒကိုပြန်လည်သုံးသပ်နေတာပါရှစ်ဆက်လောက်အောင်လုပ်ငန်းတွေအတွက်အမေရိကန်နဲ့အာဖဂန်အရာရှိတွေတွေ့ဆုံနေကြတာဖြစ်ပါတယ်အမေရိကန်တပ်သား 14,000 ပါဝင်တဲ့ NATO တပ်ဖွဲ့ဝင် 13,000 လောက်အာဖဂန်စတန်နိုင်ငံမှာတက်ချထားတာဖြစ်ပြီးသူတို့ဟာအာဖဂန်လုံခြုံရေးဝန်ထမ်း 3,000 လောက်ကိုအကြမ်းဖက်နှိမ်နှင်းမှုစစ်ဆင်ရေးအတွက်တင်နန်းတွေပေးနေတာဖြစ်ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဥရောပသုံးနိုင်ငံကိုတရားဝင်တောက်ရောက်လက်ပတ်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ဟာဒီကနေ့ကြာသပတေးနေ့မှာတော့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးပုံမှုအားကောင်းလာစေရေးအတွက်ဆွေးနွေးဖို့ရှိနေပါတယ်။ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းနေတွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါအပြင်အီတလီနိုင်ငံကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်ဆက်ပစ္စည်းနဲ့နှိပညာပိုင်းဆိုင်ရာအကူအညီတွေပေးနေတဲ့အပြင်ငလင်တန်ခံခဲ့ရတဲ့ပုဂံမျိုးကရှင်းအောင်အမွေနဲ့ပြည်ပြင်ထင်းထင်းရေးလုပ်ငန်းတွေအတွက်လည်းလူအားငွေအားနဲ့ကူညီထောက်ပံ့ပေးနေပါတယ်။ဒေါန်ဆန်းစုကြည်ဟာဒီကနေ့နေ့လယ်2နာရီမှာပိုယိုဟမ်မင်းကြီးဖရန်စစ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ပိုယိုဟမ်မင်းကြီးနဲ့ဒါဟာဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာညနေ4နာရီမှာတော့အီတလီအထက်လွှတ်တော်အဆောက်အဦကိုတွေ့ရောက်ပြီးအမျိုးသမီးများနဲ့ဆင်းရဲနောက်ပါမှုဆိုတဲ့ကောင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှာအဖွဲ့မင်ကွန်ပြောကြားမှာဖြစ်ပါတယ်မနေ့တော့ကတော့အီတလီဝန်ကြီးချုပ်ဟောင်းရိုမာနိုပရိုဒီနဲ့တွေ့ဆုံပြီးမြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံတကာအခြေအနေတွေကိုဆွေးနွေးခဲ့သလိုအီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့လည်းတွေ့ဆုံခဲ့ပါတယ
်အမေရိကန်ပြည်ထောင်စုအတွက်ထိတ်တန့်ဦးစားပေးဖြစ်တဲ့မြန်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချင်းချောင်းမှုအန်ဒီယေဂိုဖြစ်ရှင်းနိုင်ဖို့အတွက်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံဖွဲ့ဝင်10နိုင်ငံကနိုင်ငံရဲ့ဂျာယီဝန်ကြီးတွေကိုဝါရှင်တန်ဒီစီကိုခေါ်ယူပြီးချက်တဲ့ရင်းနေကြရင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်တွေဖျက်တောက်ဖို့အတွက်အမေရိကန်ဆိုအကတိုက်တွန်းမှာဖြစ်ကြောင်းနိုင်ငံသားရေးဌာနအကြီးအကဲရရှိကြီးတူက VOA ကိုပြောပါတယ်။မြောက်ကိုရီးယားရဲ့တရားဝင်လှုပ်ဆောင်မှုတွေကိုကြောင်းဝင်နှောက်ယှက်ဖို့စုံစမ်းစစ်ဆေးမှုတွေတိုးလှုပ်တာနဲ့ပတ်သက်ပြီးအောင်မြင်မှုတချို့ရနိုင်ခြင်းမှာပဲလှုပ်ရှားရဲအများကြီးရှိနေသေးတယ်လို့ပြောတာပါ။အာရှတလွှားမှာအာဆီယံနိုင်ငံတွေနဲ့လက်တွဲပြီးလှုပ်ဆောင်စရာအများကြီးရှိနေသေးတယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကဗိုလ်ထုနေမှာနိုင်ငံသားရေးဌာနဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့အမေရိကန်ဆိုအဟာလုံခြုံရေးဆိုင်ရာကိစ္စရပ်အများပြားတွေအာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မအောင်လုပ်ဆောင်မယ်လို့လည်းပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကအများပြားဟာမြောက်ကိုရီးယားအစိုးရနဲ့ကောင်းမွန်တဲ့တန်တမာဆက်ဆံရေးရှိနေပြီးကမ္ဘောဒီးယား၊အင်ဒိုနီးရှား၊လာအိုစ်၊မလေးရှား၊မြန်မာ၊စင်ကာပူ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကမြောက်ကိုရီးယားမှာတန်ယုံတွေထားရှိတာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေအတွက်ထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်နေတာကိုထင်းထင်းသိမ်းသိမ်းလှုံ့ဆော်ကြဖို့တရုတ်အစိုးရကတောင်းဆိုလိုက်ပါတယ်။ဒေသတွင်းမှာနျူကလ িয়ার စစ်ပွဲဖြစ်ပေါ်အောင်အမေရိကန်ပြည်ထောင်စုကတွန်းပို့နေကြောင်းမြောက်ကိုရီးယားကဇောရကတက်ပြီးနောက်တစ်နေ့မှာတရုတ်နိုင်ငံကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားအရေးကိစ္စနဲ့ပတ်သက်လို့သက်ဆိုင်သူအားလုံးအနေနဲ့ထင်းထင်းသိမ်းသိမ်းကင်တွယ်ဆောင်ရွက်ပြီးဆွေးနွေးရေးစကားဝိုင်းကိုအမြန်ဆုံးပြန်လာကြဖို့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတက်နဲ့တယ်လီဖုန်းနဲ့ဗိုလ်ထုနေ့ကဆက်သွယ်ပြောကြားစဉ်တရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းပြောကြားလိုက်တာဖြစ်ကြောင်းတရုတ်အစိုးရပိုင်းရေဒီယိုကထုတ်ပြန်ကြေညာပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကောင်ရှောင်းကလည်းသက်ဆိုင်သူအားလုံးအနေနဲ့စိတ်ရှိရှိထားပြီးထင်းထင်းသိမ်းသိမ်းကင်တွယ်ဆောင်ရွက်ကြဖို့တူးနဲ့တူးမလိုလားအပ်တဲ့လှုပ်ဆောင်မှုတွေမပြုလုပ်ဖို့ပပောင်းဆောင်ဆွေးနွေးညီနက်မှုတွေဖြစ်ပေါ်စေမဲ့ပတ်ဝန်းကျင်ကိုဖြစ်ပေါ်လာရေးစ조사လှုပ်ဆောင်ကြဖို့ထပ်မံတိုက်တွန်းလိုကြောင်းပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။ဒေသတွင်းမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစီးရေးလေ့ကျင့်မှုတွေပြုလုပ်နေတာဟာမစင်မချင်းစီးရေးအရရန်လိုတဲ့လှုပ်ရွက်ဖြစ်ပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার စစ်ပွဲဖြစ်ပေါ်အောင်တွန်းပို့ရရောက်ကြောင်းမြောက်ကိုရီးယားကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။
ဟော်မုစ်ရေလက်ချမှာအီရန်ရင်ကုန်တင်မောတဆင်ကဒုံးကျည်ပြစ်လွတ်ဖို့ကြိုးပမ်းပေမဲ့မအောင်မြင်ခဲ့ဘူးလို့အမေရိကန်စစ်ဖက်အရာရှိကြီးတူကဗိုလ်တပူးနေမှာ VOA ကိုပြောပါတယ်။ယူနိုမျိုးစားရင်ကုန်တင်မောတဆင်ဟာအင်္ဂါနေ့မနေ့အစောပိုင်းမှာပက်တင်းတက်ဒုံးကျည်တဆင်ပြစ်လွတ်ဖို့ကြိုးစားခဲ့တယ်လို့စစ်တပ်အရာရှိကပြောတာပါ။ပြီးခဲ့တဲ့လတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်အဲ့ဒီဒေသရင်တွားရောက်ခဲ့တာဖြစ်ပြီးအီရန်ရဲ့ဆိုးရတဲ့လှုပ်ဆောင်မှုတွေတွန်းလှန်နေအောင်နဲ့ဒေသရင်တည်ငြိမ်မှုပြပြအောင်လှုပ်ဆောင်တယ်လို့သူသတ်မှတ်တဲ့အီရန်ရဲ့လှုပ်ဆောင်မှုတွေကိုချေမှုန်းဖို့မဟာမိတ်တွေရဲ့ကြိုးပမ်းမှုကိုအကူအညီတွေပေးမယ်လို့ကတိပေးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းပါရှားပင်လယ်ကွေ့ထဲမှာအီရန်စစ်သင်္ဘောကိုအမေရိကန်ရေတပ်ရဲ့ဒုံးခွင်းစစ်နဲ့တက်ထားတဲ့ USS မဟန်စီကနေတတိပေးပစ်ခတ်ခဲ့ရပါတယ်။အမေရိကန်သင်္ဘောကအီရန်သင်္ဘောကိုအချိန်များစွာဆက်သွယ်ခဲ့ပေမဲ့အီရန်သင်္ဘောကမတုံ့ပြန်ပဲမီတာ1000နှင်းချင်းကပ်လာပြီးမှအဝေးကိုထွက်ခွာသွားခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ Direct from Washington, the
voice of America, VOA. ကိုစောဝင်းလိုက်တဲ့ဒေါခင်မျိုးသက်တို့ကကြာသပတေးနေ့နင်းနေခင်တင်အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့ဥရောပ၃နိုင်ငံကိုတရားဝင်သွားရောက်လေပတ်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါဆန်းစုကြည်ရဲ့အီတလီခီးစဉ်ကိုပြောပြမှာပါ။မနေ့ကတော့အီတလီဝန်ကြီးချုပ်ဟောင်းရိုမနိုပရိုဒီနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံတကာအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဒီကနေ့မှာတော့လက်ရှိအီတလီဝန်ကြီးချုပ်ပိုလိုဂျန်တီလိုနီနဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆက်ရေးပုံမှုအားကောင်းလာစေရေးအတွက်ဆွေးနွေးဖို့ရှိပါတယ်။ကိုဇော်ဝင်းလိုင်ကပဲဆက်ပြီးတော့ပြောပြမှာပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ ን ဆန်းစုကြည်ရဲ့ဥရောပ၃နိုင်ငံခီးစဉ်တဲကဒုတိယမြောက်ခီးတစ်ထောက်အဖြစ်နဲ့အီတလီနိုင်ငံကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီးဖြစ်ပါတယ်။အီတလီနိုင်ငံမှာရှိနေစဉ်အတွင်းပုတ်ထူးနေကအီတလီဝန်ကြီးချုပ်ဟောင်းလဲဖြစ် EU ဥရောပကော်မရှင်ဥက္ကဋ္ဌဟောင်းလဲဖြစ်တဲ့ရိုမာနိုပရိုဒီနဲ့တွေ့ဆုံပြီးအာရှဒေသတွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မနေ့ကဒေါ ን ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီက VOA ကိုရှင်းပြပါတယ
် The main topic for the conversation she had with Mr. Prodi was the international situationand in particular the situation of Southeast Asia
Mr. Prodine Don Sanchez ro swin nei jar ae adika chang ya ka ro nangan ga a ye kaisa re a sit taw a sha nan sain nei kaisa ya dwe a pyin tayauk india ro ran sat san ye kaisa re phit par Mr. Prodi ha Europe Commission ukra ya du ga ana ya pye naw ma nangan da ga nangan ye kaisa re twa a chan be saung nei su phit par tu ha a sit taw a sha a ye ko tai yai thi dwe sat san nei su du le phit par
Mr. Prodi ဟာအီတလီဝန်ကြီးချုပ်အဖြစ်1996ခုနှစ်ကနေ98ခုနှစ်အထိတကြိမ်2006ခုနှစ်ကနေ2008ခုနှစ်အထိတကြိမ်နှစ်ကြိမ်တိုင်တိုင်တာဝန်ထမ်းဆောင်ခဲ့သူဖြစ်သလိုဥရောပကော်မရှင်ဥက္ကဋ္ဌအဖြစ်လည်း1999ခုနှစ်ကနေ2004ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်အီတလီနိုင်ငံရေးသမားတဦးဖြစ်ပါတယ်ပုထုနေညနေပိုင်းမှာတော့ဒေါ ን ဆန်းစုကြည်ဟာလက်ရှိအီတလီနိုင်ငံရဲ့ဝန်ကြီးအင်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံခဲ့ပါတယ်EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါ့အပြင်အီတလီနိုင်ငံကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမြင့်တင်ပေးရေးအတွက်စက်ပစ္စည်းနဲ့နည်းပညာပန်းဆိုင်ရာအကူအညီတွေပေးနေတဲ့အပြင်ငလျင်တန်းခံရတဲ့ပုဂံမျိုးကရှေးဟောင်းအမွေနစ်တွေပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်လည်းလူအားငွေအားနဲ့ကူညီထောက်ပံ့ပေးနေတာဖြစ်ကြောင်းကာလိုဖရာရီကရှင်းပြပါတယ်။ဒေါ ን ဆန်းစုကြည်ဟာဒီကနေ့နေ့လယ်2နာရီမှာပိုဟမင်းကြီးဖရန်စစ်စ်နဲ့ဗာတီကန်နားတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါ ን ဆန်းစုကြည်အနေနဲ့ပိုဟမင်းကြီးနဲ့ဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်။2013ခုနှစ်မှာဒေါ ን ဆန်းစုကြည်အီတလီနိုင်ငံကိုပထမအကြိမ်ရောက်လာစဉ်ကလည်းပိုဟမင်းကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေဟာလူနည်းစုဖြစ်ပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်ကြွစွာပါဝင်ဆောင်ရွက်နေတာတွေရှိတဲ့အတွက်ပိုဟမင်းကြီးဖရန်စစ်စ်နဲ့တွေ့ဆုံတဲ့အခါအဲ့ဒီကိစ္စကိုဆွေးနွေးကြဖို့အလားအလာရှိတယ်လို့မစ္စတာဖရာရီကသုံးသပ်ပါတယ်။ကြာသပတေးနေ့နေ့လယ်ပိုင်းမှာတော့လက်ရှိအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံဖို့ရှိကြောင်းမစ္စတာဖရာရီကပြောပါတယ
် And she also will meet our prime minister Mr. Gentiloni whom she met already in Burma when he came to her as the first
ဂျွန်ဆန်စုကြည်ဟာဝန်ကြီးချုပ်ဂျန်တီလိုနီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်မစ္စတာဂျန်တီလိုနီဟာနိုင်ငံကြ ాయి ဝန်ကြီးအဖြစ်နဲ့ဒေါ ን ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးရက်ပိုင်းအကြာမှာပဲအနောက်နိုင်ငံတွေကပထမဦးဆုံးသွားရောက်တွေ့ဆုံခဲ့တဲ့အရာရှိတူဖြစ်ပါတယ်။ဒါကြောင့်ဒီတွေ့ဆုံမှုကနှစ်နိုင်ငံဆက်ဆံရေးပုံမအကောင်လာစေဖို့အတွက်အင်မတန်အရေးပါသလိုမြန်မာအစိုးရအသစ်အနေနဲ့တိုင်းပြည်အတွင်းဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်အီတလီအစိုးရပံ့ပိုးပေးနေတာကိုလည်းအရှိန်မြှင့်လှုပ်ဆောင်ဖို့အထောက်အကူပြုစင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံဟာအရှိတောင်အာရှတိုက်အတွင်းမှာအီတလီနိုင်ငံအတွက်အင်မတန်အရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ကြောင်းလဲက ာလိုဖာရာရီကပြောပါတယ်ဒေါန်ဆန်းစုကြည်ဟာဒီကနေ့ညနေ၄နာရီမှာတော့အီတလီအထက်လွတ်တော်အဆောက်အဦးကိုတွားရောက်ပြီးအမျိုးသမီးများနဲ့ဆင်းရဲနွမ်းပါမှုဆိုတဲ့ခေါင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွတ်တော်အမတ်များညီလာခံမှာအဖွင့်မိန်ခွန်းပြောကြားမှာဖြစ်ပါတယ
် This conference is an official part of the agenda of the G7 meeting which is also scheduled in Italy in the next days
ဒီညီလာခံဟာ G7 လို့ခေါ်တဲ့စမုထိပ်ပြီးခုနိုင်ငံခေါင်းဆောင်တွေလာမဲ့ရပိုင်းအတွင်းကျင်းပမဲ့ထိပ်ပြီးစီဝေရဲ့တည်ဝင်အစိပ်ပိုင်းတစ်ခုဖြစ်ပါတယ်တကဘာလုံးကလည်းအောက်ကြမဲ့လွတ်တော်အမတ်တွေအတွက်ဒေါင်ဆန်းစုကြည်ကဒီညီလာခံမှာအဖွင့်မိန်ခွန်းပြောကြားပေးမှာဖြစ်ပါတယ်
အီတလီမြန်မာချစ်ကြည်အဖွဲ့ဟာနိုင်ငံကြားကပြည်သူတွေအချင်းချင်းကြားမှာချစ်ကြည်ရင်းနှီးမှုတည်ဆောက်ရေးအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံကကျောင်းသားတွေအတွက်ပညာရေးအကူအညီပေးရေးနဲ့နှစ်နိုင်ငံအကြားလက်မှုအမှုပညာဆိုင်ရာအပြန်အလှန်ဖလှယ်တဲ့အစီအစဉ်အကောင့်ထယ်ဖော်ဆောင်ရေးအတွက်ဒေါန်ဆန်းစုကြည်နဲ့ဆွေးနွေးပစ်ခဲ့ကြောင်းလဲအီတလီမြန်မာချစ်ကြည်အဖွဲ့ဥက္ကဋ္ဌကာရလာဖရာရီကပြောပါတယ်။ဒီကနေ့မေလ၄ရက်နေ့ညနေပိုင်းမှာတော့ဒေါန်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလန်ဒန်မြို့ကိုခီးဆက်မှဖြစ်ပြီးအဲ့ဒီမှာFreedom of the City of London ဆိုတဲ့ဂုံတူဆောင်စုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြသွားတာပါရှင်အခုဆက်လက်ပြီးတော့မြန်မာသတင်းလွှာတစ်ပုဒ်ကိုပဲတင်ဆက်မှာပါစစ်မှန်စိတ်ထားတဲ့အပြည့်ရည်ရည်အတွက်လက်ရှိ NCA စာချုပ်မှာအားနည်းချက်တွေရှိနေကြောင်းနဲ့ပြန်ပြီးသုံးသပ်ပြင်ဆင်ဖို့ငြိမ်းချမ်းလုပ်ငန်းစဉ်မှာကိုယ်တိုင်ပါဝင်နေသူတွေကတိုက်တွန်းပြောကြားလိုက်ပါတယ်ဒုတိယအကြိမ်27ရာစုပင်လုံညီနာခံကိုမကြခင်ကျင်းပမဲ့ကာလမှာတိုက်ပွဲတွေမဖြစ်ဖို့တစ်ဖက်နဲ့တစ်ဖက်ပြေးလည်အောင်ညှိနှိုင်းဆောင်ရွက်သွားမယ်လို့တက်မတော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးရာပြေးကမနေ့ကစတင်ကျင်းပတဲ့ငြိမ်းချမ်းဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အခုလိုစစ်တပ်ကိုယ်စားလှယ်ရဲ့တင်ပြဆွေးနွေးမှုတွေကြောင့် NCA စာချုပ်မှာလက်မှတ်ရေးထိုးပြီးသားတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတက်မတော်ကြားမှာတိုက်ခိုက်မှုတွေရှိလာနိုင်သလားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်ဒါနဲ့ပတ်သက်လို့တီထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကနိုင်ငံရေးပါတီဘက်ကအတွင်းရေးမှူးလည်းဖြစ် SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဘက်အတွင်းရေးမှူးနှင့်စိုင်းကြော်ညွန့်ကအခုလိုပြောပါတယ
်အဓိကတော့ NCA လက်မှတ်ရေးထိုးထားပြီးသားဖြစ်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတွေနဲ့တော့အထွေထူးတော့ဟိုတိုက်ပစ်ခတ်တိုက်ခိုက်မှုရှိလိမ့်မယ်လို့မမြင်ပါဘူးဒါပေမဲ့ဒါကိုအရေးတယူပြောနေရတယ်ဆိုတာကအခုကျင်းပမဲ့ပြည်တော်စုညင်းချိုင်းညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုအလေးထားတယ်ဆိုတဲ့သဘောလည်းတက်ရောက်နိုင်ပါတယ်ဒီ
ဒါပြင်အခုဒုတိယအကြိမ်ပင်လုံညီလာခံမှာအားလုံးလက်ခံနိုင်တဲ့ဖက်ဒရယ်မှုနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုချနိုင်ဖို့အစိုးရဘက်ကကြိုးပမ်းမှုလည်းဖြစ်နိုင်တယ်လို့စိုင်းကျော်ညွန့်ကပြောပါတယ်ဒါပေမဲ့လက်ရှိ NCA စာချုပ်မှာအားနည်းချက်တွေရှိနေသေးတဲ့အတွက်ပြန်လည်သုံးသပ်ပြင်ဆင်ဖို့လိုနေကြောင်းသူကအခုလိုထောက်ပြပါဗျ
။ဟုတ်ပါဒီ NCA နဲ့ပတ်သက်ရင်တော့ဒီ NCA ကဟိုအပြီးပြည့်စုံကြီးမဟုတ်ဘူးလိုအပ်ချက်တွေတော့ရှိနေတယ်လိုအပ်ချက်ရှိလို့လည်းဒီ NCA လက်မှတ်မရေးထိုးထားတဲ့တိုင်းနယ်လက်နက်ကိုင်ဖွဲ့စည်းများကဒီ NCA ကို review လုပ်ပြီးတော့ဟို NCA မှာပါတဲ့တချို့ချက်လက်တွေကိုပြင်ဆင်ခြင်းနဲ့ဆိုတဲ့သဘောမျိုးရှိပါတယ်NCA ကိုပေါ်ဆောင်မှုအပိုင်းမှာလည်းဒီအားနဲ့ချက်တွေရှိတယ်ဆိုတဲ့အချိန်မှာကြတော့ဒီ NCA အပေါ်မှာယုံကြည်မှုတွေတဖြည်းဖြည်းကျလာတဲ့သဘောလည်းရှိပါတယ်
။မနေ့ကစတင်ကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကကိုယ်စားလှယ်တွေဖြစ်တဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA စစ်ထောက်ချုပ်ဘူဂျုတ်စောအိုက်ဇက်ဖိုးကလည်းသူတို့ကော်မတီအနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရရဲ့ယုံကြည်စိတ်ချမှုကိုရဖို့လိုအပ်နေကြောင်းပြောသွားပါတယ်။အဓိကလိုအပ်နေတဲ့အကြောင်းအရာကတော့အပြစ်ခက်ရစဲရေးစောင့်ကြည့်တဲ့ကော်မတီရဲ့လုပ်ငန်းစဉ်တွေကိုအပြစ်အဝါအကောင့်ထဲဖော်နိုင်ခြင်းမရှိသေးတာကိုတွေ့ရတယ်လို့မွန်ပြည်နယ်အရက်သားအပြစ်ခက်ရစဲရေးစောင့်ကြည့်ရေးကော်မတီအတွင်းရေးမှူးမင်းအောင်ထူးကပြောပါတယ
်။ဟိုရေးထားတဲ့ဒီစီမင်းစည်းကမ်းတွေအတိုင်းပေါ့နော်တကယ်လို့တကယ်ကိုဆောင်ရွက်နိုင်မယ်ဆိုရင်တော့NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ထဲမှာဆိုရင်ဒီယုံကြည်မှုတော့ပိုရလာနေတယ်ပေါ့နော်ပြောချင်တာဒီ NCA ကိုကောင်းလေပေါ်တဲ့ခါမှာတကယ်တမ်းကျတော့ဒီစာချုပ်တွေကိုထိန်းညှိဖို့เนาะဟိုရှိနေတဲ့အခြေအနေကနေနောက်ပြန်မသွားဖို့တော့ကတကယ်တမ်းကျတော့ဒီစောင့်ကြည့် mechanism ကဒီ GMCU တခုပဲရှိတော့ပေါ့နော်လောလောဆယ်ဒါကသူကအောက်ချင်မှာတော့စင်ကန်စင်ကန်ရှိတော့ပေါ့လေဒါပေမဲ့အခုချိန်ထိကျွန်တော်ဒီ GMC အနေနဲ့ကသူကဒီ function သိမ့်မဖြစ်သေးတာမျိုးလေဟိုတွေ့နေရတော့ရှိတော့ပေါ့နော်အဲ့တော့ဘာဖြစ်ဖြစ်ဖြစ်တကယ်လို့တကယ်လုံနိုင်မယ်ဆိုရင်တော့တစ်ဖက်မှာလည်းဒီ NCA ကိုအကောင်လာစေတဲ့အနေအထားမျိုးတစ်ခုတော့ဖြစ်လာနိုင်မယ်လို့မျှော်လင့်တော့ပါတော့
အစည်းအဝေးကိုမေလ3ရက်နေ့ကနေ5ရက်နေ့အထိရန်ကုန် NRPC ဌာနချုပ်မှာကျင်းပနေတာဖြစ်ပါတယ်ဒ ဒီတော့တွင်မှာပဲ NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ကြားမခံရတဲ့တအောင်းပလောင်တပ်ဖွဲ့၊ကိုကန့်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါရဲ့ရှင်။ကြာသပတေးနေ့နေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါရယ်။အခုတော့နိုင်ငံတကာသတင်းလှော်တွေပဲတင်ပြမှာပါ။ဖိလစ်ပိုင်ကတရုတ်နဲ့ဆက်ဆံရေးခိုင်မာအောင်ကြိုးစားခဲ့တဲ့နောက်ဖိလစ်ပိုင်သမ္မတဒူတာတေးကိုအမေရိကန်သမ္မတကအိမ်ဖြူတော်အလဲပတ်လာဖို့ဖိတ်ခေါ်တာဟာဖိလစ်ပိုင်အတွက်သူ့ကိုအထောက်အပံ့ပေးနေတဲ့ကမ္ဘာအင်အားကြီးနှစ်နိုင်ငံကြားနိုင်ငံကြားရေးမူဝါဒချိန်ခွင်ရှာညှိဖို့ပထမဆုံးကြိုးစားမှုတစ်ရပ်ဖြစ်လာပါတယ်။ဒီအကြောင်း VOA သတင်းတောက် Robert Jennings သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
အာဆီယံထိပ်သီးအစည်းအဝေးပြီးစနေနေ့မှာပဲဖိလစ်ပိုင်သမ္မတဒူတာတေးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဗျူကိုလာရောက်ဖို့အတွက်တယ်လီဖုန်းနဲ့ဖိတ်ကြားခဲ့ပါတယ်။အမေရိကန်အစိုးရအနေနဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သက်မှုတွေကြောင့်တိုးလာနေတဲ့ဒေတာရင်းတင်းမာမှုအခြေအနေကိုပြေလျော့အောင်ကြိုးစားရမှာအာရှအင်းကြီးချင်းနိုင်ငံတွေစီကအကူအညီတွေပို့ပြီးလိုအပ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီဖိတ်ကြားချက်ကိုအလုတ်များနေလို့ဆိုပြီးဒူတာတေးဘက်ကညင်းနိုင်တယ်လို့ဖိလစ်ပိုင်သတင်းတွေမှာဖော်ပြပါတယ်။သမ္မတထရမ့်ဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကိုရောစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကိုပါဖိတ်ကြားခဲ့တာဖြစ်ပြီးနှစ်နိုင်ငံစလုံးကသူ့ရဲ့ဖိတ်ကြားချက်ကိုလက်ခံကြောင်းပြောခဲ့တာပါ။ပြီးခဲ့တဲ့နှစ်သမ္မတတာဝန်ယူခဲ့ချိန်ကစပြီးဒူတာတေးဟာသူ့နဲ့အပြင်းထန်ရေပြင်ပိုင်းနဲ့အငင်းပွားနေသူဖြစ်တယ်လို့အမေရိကန်ရဲ့ပြန်ပယ်လဲဖြစ်နေတဲ့တရုတ်ကိုမိတ်ဆွေဖွဲ့လာပါတယ်။အမေရိကန်ကိုဆန့်ကျင်ပြတဲ့ဒူတာတေးဟာတရုတ်ခေါင်းဆောင်တွေကြားပုံရိပ်ကောင်းလာစေမို့အောက်တိုဘာလထဲမှာပဲတရုတ်ကဆင်းရဲတဲ့ဖိလစ်ပိုင်အတွက်ဒေါ်လာ24ဘီလီယံဘူးအကူအညီတွေပေးမယ်လို့ကမ်းလှမ်းလာခဲ့တာပါဒူတာတေးဟာထရမ့်နဲ့ရေရှည်ဆက်ဆံရေးကိုလုံရင်တရုတ်နဲ့ထားတဲ့ခိုင်မာတဲ့ဆက်ဆံရေးကနေနိုင်ငံခြားအစိုးရတဲ့အပေါ်မှာပဲမှီတီးနေရတဲ့အနေအထားမရှိဘဲအကူအညီတွေကိုရစေမယ်သူ့ရဲ့နိုင်ငံခြားရေးမူဝါဒကိုကျင့်သုံးသွားနိုင်တယ်လို့သုံးသပ်ကြပါတယ်။ဒီထဲမှာထိုင်ဝမ်ကတမ်ကန်တက္ကသိုလ်နိုင်ငံတကာရေးရာသုတေသီဖာဘရီဇီယိုဘိုဇာတိုလည်းပါပါတယ
်။ In essence the message to Washington is we are friends again but
သူ့ရဲ့ပြောင်းလဲလာတဲ့မူဝါဒအရာအမေရိကန်ကိုပါလာတဲ့သတင်းစကားကတော့နှစ်နိုင်ငံမဟာမိတ်ဖြစ်ပေမဲ့ဒီမဟာမိတ်ဖြစ်မှုဟာအဖို့အခါကြီးမားမှာဖြစ်တယ်လို့အမြဲတည်မြဲနေလိမ့်မယ်လို့အမခန်ပြနိုင်တဲ့အဖြစ်မျိုးမဟုတ်ဘူးဆိုတာပဲဖြစ်ပါတယ်
။ဒူတာတေးဟာတရုတ်ကိုရောအမေရိကန်ကိုပါဘက်မလိုက်တဲ့ချင်းကပ်မှုမျိုးလုပ်ပြီးတစ်ဖက်စလုံးစီကရအောင်ယူဖို့အတွက်လုပ်နိုင်တယ်လို့လည်းပြောပါတယ်။တကယ်လို့ဒူတာတေးသာသူ့ဖဲကိုသူပိုင်အောင်ကစားနိုင်ရင်တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားသူ့ကိုပေါင်းနိုင်အောင်အပြိုင်လာဖို့များတယ်လို့လည်းစီးပွားရေးသုံးသပ်သူမက်စ်ဖီလ်ဘရောင်းကပြောပါတယ်။အမေရိကန်သမ္မတအင်ဗျူရဲ့ဖိတ်ကြားချက်ကိုဂုတစ်ခေါက်ညင်းမယ်ဆိုရင်လေဒင်းထင်ကုံပိုင်းအာရှအစည်းအဝေးကိုတက်လာမယ်ထရမ့်နဲ့တွေ့ဖို့လုံနိုင်တယ်လို့လည်းဘိုဇာတိုကတွက်ပါတယ်ဖိလစ်ပိုင်ကဒုတိယအကြီးဆုံးမြို့ဒါဗာဝိုရဲ့မြို့ရောဝင်ဟောင်းဖြစ်ခဲ့တဲ့သမ္မတဒူတာတေးကပြီးခဲ့တဲ့နှစ်ထဲမှာပဲသူ့နိုင်ငံအတွက်အမေရိကန်ရဲ့စီးရဲကူညီတွေကိုရှော့ချပေးဖို့ပြောဆိုရင်1946တိသူ့နိုင်ငံကိုတင်ပိုက်ခဲ့တဲ့အမေရိကန်ရဲ့ပူးပေါင်းမှုတွေကိုဖျက်တောက်ဖို့အတွက်ကြိုးစားခဲ့တာပါဒါအပြင်တရုတ်နဲ့နယ်မြေပိုင်းနဲ့အငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ပြင်တဲကပူးတွဲစီရင်လက်ကျင့်မှုတွေကိုလည်းရုပ်သိမ်းခဲ့တာပါ။တနင်္လာနေ့ကတော့ဒူတာတေးဟာဒါဗာအုမှာရန်နာဖို့အခွင့်ပေးထားတဲ့တရုတ်စစ်သင်္ဘောကြီးစီတွားရောက်လဲပတ်ခဲ့ပြီးဒီသင်္ဘောရောက်လာတာဟာနှစ်နိုင်ငံပူးပေါင်းဆောင်မှုတိုးလာတာရဲ့အစဖြစ်ပြီးယုံကြည်မှုတည်ဆောက်တာနဲ့မိတ်ဆွေဖြစ်တာကိုပြတာပါလို့သူ့ရဲ့ website မှာရေးပါတယ်။ဒါအပြင်ဖိလစ်ပိုင်အစိုးရနဲ့မွတ်စလင်သဘုံတွေကိုတိုက်နေတဲ့ဆူလူးပင်လယ်ပြင်နေရာလောက်မှာတရုတ်နဲ့ပူးတွဲစီရင်လက်ကျင့်ဖို့လဲကြိပေးခဲ့တယ်လို့ဆိုပါတယ်။ဖိလစ်ပိုင်တက္ကသိုလ်ရေချောင်းရေးရာနဲ့ပင်လယ်ပြင်ဥပဒေဆိုင်ရာသိပ္ပံကဒါရိုက်တာ J. Button Parker ကတော့တရုတ်နဲ့ဖိလစ်ပိုင်တို့ကြားဆက်ဆံရေးပြဿနာလုံးလုံးစင်မှာတော့သိပ်မရှိနိုင်ဘူးလို့ပြောပါတယ
်။ I think that they're confident about the stability of
ခုချိန်မှာတော့သူတို့ရဲ့ဆက်ဆံရေးတည်ငြိမ်နေမယ်လို့သူတို့တွက်ထွားပါလိမ့်မယ်။
ဒူတာတေးအနေနဲ့သူ့ရဲ့ပြည်တွင်းရေးကိုဝင်မဆွက်သူတွေနဲ့ပဲမိတ်ဖွဲ့ဖို့ကြိုးစားနေရတွေ့ရတယ်လို့လည်းပြောပါတယ်။လူပေါင်း 9,000 6,000 လောက်တည်ဆုံးရတယ်လို့ခန့်မှန်းကြတဲ့သူ့ရဲ့မူရဆေးဝါးဆစ်စင်ရေးကိုတိတ်ပြီးဝေဖန်နေမှရှိတဲ့တရုတ်နဲ့ဂျပန်တို့နဲ့ဒူတာတေးလက်ထံမှာဆက်ဆံရေးကပိုးပြီးတိုးတက်လာတာပါ။အမေရိကန်မှာတော့သမ္မတအိုဘားမားလက်ထံမှာဖိလစ်ပိုင်ကိုပေးနေတဲ့အကူအညီတွေကို USAID ကပြန်ပြီးတုံ့တက်လာတာဖြစ်ပြီးထရန့်ရဲ့ဒူတာတေးဖိတ်ကြားချက်အတွက်ဝေဖန်မှုတွေလည်းတိုးလာပါတယ်။ထရမ့်အစိုးရအဖွဲ့ကဒူတာတေးနဲ့အပေးအယူအတွက်ဆက်ဆံမှုတွေတိုးပြီးလုပ်မယ်ဆိုရင်ပြည်ရင်းရေးဝင်မဆွတ်ဖို့အတွက်မူဝါဒကိုထိန်းထားတဲ့ ဖိလစ်ပိုင်ကိုအကူအညီပေးရမယ့်အစီအစဉ်တွေကိုပါထပ်ပြီးတိုးဖို့လုပ်ရမယ်လို့လည်းစီးပွားရေးတုံးသက်သူ Max Field Brown ကဝေဖန်ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေအတွက်ကတော့သူတို့ရဲ့ဆန္ဒသဘောထားကိုမသိနိုင်ဘူးလို့သမရကိုဝေဖန်လို့ရှိတယ်။ဒုသမရ Lenny Robredo ရဲ့ပြောခွင့်ရ Georgina Hernandez ကပြောပါတယ
်။ Not much has really been talked
about. အစိုးရအဖွဲ့ကသူတို့ရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့သိပြောလို့မရှိသလိုတည်တည်ချာချာဆွေးနွေးတာမျိုးတွေလည်းမရှိတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ဖိလစ်ပိုင်နိုင်ငံသားတွေရဲ့ထင်မြင်ချက်တွေကိုမသိရပါဘူးရှင့
်။ဒါကြောင့်လဲဖိလစ်ပိုင်နိုင်ငံသားတွေအနေနဲ့သူတို့အစိုးရရဲ့နိုင်ငံသားရေးမူဝါဒဘယ်ကိုဥတည်နေတယ်ဆိုတာကိုမသိကြပါဘူးလို့လည်းပြောပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီမေလ3ရက်နေ့ကကြာရောက်ခဲ့တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုဂုဏ်ပြုတဲ့အနေနဲ့ American အတန်လွှင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG နဲ့ George Washington တက္ကသိုလ်မီဒီယာနဲ့လူထုဆက်ဆံရေးဌာနက Foreign တစ်ခုကျင်းပခဲ့ပါတယ် VOA သတင်းတော့ Mariama DIO ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်မှန်ကန်တိကျတဲ့သတင်းအချက်လက်တွေရရှိဖို့လူထုရဲ့လူလာချက်ကြီးထွားလာတာသတင်းမှန်ရရှိရေးအပေါ်ကန့်တလာတဲ့အစိုးရတချို့ရဲ့ဆောင်ရွက်ချက်တွေကိုဥဆောင်ဆွေးနွေးသူတွေဆွေးနွေးခဲ့ကြပါတယ်။ NPR သတင်းအဖွဲ့အစည်းရဲ့အကြီးတန်းတာဝန်ရှိသူ Michael Oreski ကတော့အခုလိုပြောပါတယ်
။ They run the gamut from truly despotic places to
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံတွေလို့ရှုမြင်ထားတဲ့တချို့နိုင်ငံတွေမှာသတင်းချက်လက်စစ်ဆေးမှုကိုထိန်းချုပ်မှုကသူတို့အစိုးရအဓိကလက်နက်လို့ဖြစ်လာတဲ့အခါမျိုးမှာတကယ်အာဏာရှင်တွေလို့ကျင့်သုံးဆောင်ရွက်လာပါတယ်။စရောတရင်စုဆောင်ရယူဖို့အတွက်အင်တာမောက်ကိုခက်ခဲဖြစ်စေပြီးတော့တချို့နေရာတွေမှာဆိုရင်အန္တရာယ်တောင်ရှိလာပါတယ်
။တရင်ချက်လက်တွေကိုလက်နက်တွေတပွဲအသုံးပြုလာနေတယ်လို့အမေရိကန်အတန်လွင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကတုံတုံပြောဆိုပြီးဒီအခြေအနေကပိုတိုးလာနေတယ်လို့ပြောဆိုသွားပါတယ်။
You look at what's happening coming out of the Kremlin.
Russia ဆိုရကပါရီဆောင်ရွက်ဖြစ်ပျက်နေတယ်ဆိုတာကိုကြည့်ပါပြောဆိုနေတာတွေကအမှားတွေပါပဲ။မှန်ကန်တိကျတဲ့အချက်လက်တွေမဟုတ်တာတွေကိုမဟာဗျူဟာကြကြကိုဆောင်ရွက်လာနေတာပါ။ဒီဆိုရတွေအုပ်ချုပ်တဲ့ကမ္ဘာတစ်လွှားမှာအချက်လက်အမှန်ယာယီကစိန်ခေါ်ချက်တွေရှိနေပါတယ်။တူရကီမှာလည်းအလားတူဖြစ်နေတာပါ
။ပြီးခဲ့တဲ့သတင်းပတ်တုန်းကပဲနေစည်းမချသတင်းထောက်များအဖွဲ့ RSF က2019ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အစီရင်ခံစာအညွှန်းကိန်းကိုထုတ်ပြန်တာမှာရုရှားနိုင်ငံကနိုင်ငံပေါင်း180ထဲမှာအဆင့်148မှာရပ်တည်ပါတယ်။2012ခုနှစ်ကစလို့လွတ်လပ်တဲ့ဥဆောင်သတင်းဌာနတွေကိုအစိုးရလက်အောက်တုတ်သွင်းတာဒါမှမဟုတ်လေတမ်းမြေပိတ်ပင်တာတွေလုပ်ခဲ့တယ်လို့လဲ RSF ကထောက်ပြပါတယ်။တူရကီနိုင်ငံမှာလည်းသတင်းလွတ်လပ်ခွင့်အညွှန်းကိန်းအဆင့်155မှာရပ်တည်နေပြီးအဆင့်4ဆင့်ပြုတ်ကျသွားတာဖြစ်ပါတယ်။ဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုအဖွဲ့ Freedom House ကလည်းကမ္ဘာတစ်လွှားသတင်းလွတ်လပ်ခွင့်က73နှစ်တာကာလအတွင်းအနှိမ်ဆုံးအဆင့်ကိုရောက်ရှိနေတယ်လို့ပြောဆိုပါတယ်။ရေးပါတဲ့ဒီမိုကရေစီနိုင်ငံကြီးတွေကသတင်းထောက်တွေမီဒီယာတွေချင်းချောက်မှုအသစ်တွေရှိလာတာကိုအကြောင်းရင်းတစ်ခုအနေနဲ့ Freedom House ကထောက်ပြပါတယ်။ CNN ရုပ်သံရဲ့ကမ္ဘာရေးရာသတင်းထောက် Alice Labotte ကတော့အခုလိုပြောပါတယ်။
Not only is it more difficult for us to bring
ကမ္ဘာခြေအနေတွေကို American ပြည်ထောင်စုမှာတင်ပြခွင့်ရဖို့ခက်ခဲလာတာတည်းမဟုတ်တော့ပါဘူးလေ။အခုလက်ရှိအခင်းအကျင်းအရဆိုရင် American အခြေအနေကိုတောင်ကမ္ဘာကိုတင်ပြဖို့မှာပါပုံပြီးခက်ခဲလာတာတွေ့ရပါတယ်။ဥပဒေတွေအန္တရာယ်တွေကြောင့်တည်းမဟုတ်ပါဘူး။မီဒီယာအပေါ်မှာလည်းလေးစားမှုရှိဖို့လိုပါတယ်
။ American သမ္မတ Donald Trump ကမီဒီယာက American ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့ပြောဆိုခဲ့ပြီး American သတင်းဌာနတချို့ကလည်းမမှန်မကန်သတင်းတွေဖြန့်နေတယ်လို့စွပ်စွဲခဲ့တာပါ။သမ္မတ Trump ရဲ့မီဒီယာပေါ်ပုတ်ခတ်ပြောဆိုမှုကတခြားနိုင်ငံခေါင်းဆောင်တွေကိုနိုင်ငံတွင်းကမီဒီယာတွေအပေါ်စော်ကားမော်ကားပြောဆိုဖို့ရဲစေးတင်ပေးသလိုဖြစ်တယ်လို့လည်းနေစီမချာသတင်းထောက်များအဖွဲ့ RSF ကပြောပါတယ်။ VOA အနေနဲ့အမေရိကန်အစိုးရရဲ့အာဘော်မဟုတ်ဘဲဘဲမလိုက်သတင်းအဖွဲ့အစည်းတစ်ခုအနေနဲ့ဆက်ပြီးရှိနေမလားဆိုတဲ့မေးခွန်းကိုလည်း VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အတန်းလွင့်လုံကအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကဖြေကြားပါတယ်။VOA အနေနဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့ VOA ရဲ့စီမင်းစည်းကမ်းပရိညာအရတရားဥပဒေနဲ့မညီတဲ့လုပ်ရက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြသွားတာပါ။မကြာခင်မှာတော့ VOA မြန်မာပိုင်းရဲ့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50လို့ပြင်လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့
ဆိုတော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့
ဒါကတော့အမျိုးသားရေးနဲ့ဒီမိုကရေစီရေးပတ်သက်လို့သုံးသက်ဆွေးနွေးတင်ပြထားတဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့အခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စန္တာကကောက်နှုတ်တင်ပြမှာပါရှင်။
မြန်မာနိုင်ငံမှာအစ္စလာမ်စံကျင်ရေးစိတ်ပြန်လည်ပေါ်ထွက်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကို Asia Times မှာ David Madison ရေးသားထားတာတွေ့ရပါတယ်။တလောရုံကတာဂီတမှာမွတ်စလင်စာသင်ကျောင်းနှစ်ကျောင်းကိုဖုံးတော်ကြီးရဲ့တွန်းအားနဲ့အမျိုးသားရေးအစွန်းရောက်ဝါဒီတွေကအတင်းပိတ်ပစ်လိုက်တာဟာမတိမငြိမ်ဖြစ်နေတဲ့မြန်မာဒီမိုကရေစီအစဉ်ကူးပြောင်းရေးကာလမှာမွတ်စလင်စံကျင်ရေးအစုတွေစနစ်တည်ရဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။အမျိုးသားရေးအစွန်းရောက်မဘာသာတို့ဟာမွတ်စလင်အဖွဲ့အစည်းတွေကိုစံကျင်စုယုံကြတာမကြခဏပြီးလို့ခဲ့ကြပြီး2015အထွေထွေရွေးကောက်ပွဲကာလမှာတော့ခိတ္တမင်းမင်သွားရပါတယ်။ဒါပေမဲ့လုံးဝပြတ်ကွက်သွားခဲ့တာတော့မဟုတ်ပါဘူး။ပြီးခဲ့တဲ့ January လတုန်းကရှင်နေကြီးဥကိုနီကိုရန်ကုန်လေစိမ်းမှာလွတ်ပြန်ခဲ့တာ။တခါသတင်းစာဆရာကိုဆွေဝင်းကိုမဘာသာတွေကတရားစွဲဆိုတာတွေရှိလာခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ကဖြစ်ပေါ်ခဲ့တဲ့မွတ်စလင်စာသင်ကျောင်းတွေပိတ်ပစ်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်အစိုးရချုပ်ချပြောဆိုတာမျိုးမတွေ့ရပြန်ပါဘူး။အစိုးရကတည်ဝင်ဖွဲ့စည်းပေးထားတဲ့သံဃာမဟာနိုင်ကအဖွဲ့ကတရားဟောခွင့်တစ်နှစ်ပြည့်ပြင်ထားပေမဲ့မဘာသာတက်ကြွသူဥဝိရသူဟာလူလူပရိသတ်ရှင်းမှာပုံစံအမျိုးမျိုးနဲ့ဇလန်းထွင်ပြီးလှုပ်ရှားနေပါတယ်။ဒါပေမဲ့ NLD အစိုးရဒေသန္တရနိုင်ငံရေးအာဇူရီနဲ့ဥပပေါင်းဆောင်ရွက်ခြင်းမရှိရင်လူလတ်စွာပြောဆိုခွင့်စုဝေးခွင့်တွေကိုမထိခိုက်စေဘဲနဲ့အစွန်ရောက်အမျိုးသားရေးဝါဒီတွေကိုထိန်းချုပ်နိုင်မှာမဟုတ်ပါဘူး။ NLD အစိုးရအတွက်အဓိကလိုအပ်နေတာကတော့အစွန်ရောက်တွေကိုအပြော့သွားအောင်ဆောင်ရွက်ဖို့ civil society လို့ခေါ်တဲ့အရဖက်လူအဖွဲ့အစည်းတွေနဲ့ထိရောက်တဲ့မဟာမိတ်မဖွဲ့စည်းနိုင်သေးခြင်းပဲဖြစ်ပါတယ်။မျိုးသမီးအခွင့်အရေးအဖွဲ့တွေလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကျန်းမာရေးပညာရေးဝန်ထမ်းတွေစုတွေစီအဖွဲ့တွေမီဒီယာတွေဟာတကယ်တော့ဒီအစွန်းရောက်လှုပ်ရှားမှုတွေကိုရှေ့တန်းကဝေဖန်နေရသူဖြစ်ပါတယ်လို့ညှိတာထားပါတယ်ခင်ဗျာ။ကြံ့ကြာနေတဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစင်ဂျန်လန်ပြန်လည်ဆက်တင်ရေးဆွေးကောင်းစဉ်နဲ့ဆောင်ပါကုန်တော့The diplomat by Roshan Aya ရေးသားထားတာတွေ့ရပါတယ် BCIM လို့ခေါ်တဲ့ Bangladesh တရုတ် India မြန်မာလင်းနိုင်ငံဇင်းဂျန်လန်ဖောက်လို့ရေးကိုပူးတွဲလေ့လာဖို့အဖွဲ့အစည်းအဝေး April 26ရက်နေ့ကကျင်းပခဲ့ပါတယ်ဒီလင်းနိုင်ငံဆက်ဆက်ဖောက်လို့မဲ့လမ်းအတွက်စုဆောင်မျိုးစုံကဆွေးနွေးတင်ပြခဲ့ကြရမှာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ India နဲ့တရုတ်တို့အမြင်ကွဲလွဲမှုကြောင့်စီမံကိန်းဆက်လက်နှေးကွေးဖွယ်ဆင်းနေပါတယ် Bangladesh နဲ့မြန်မာတို့ကတော့ဒေသရင်းပူပေါင်းဆောင်ရွက်မှုနဲ့ကုန်းတွင်းပိတ်ဒေသတွေရဲ့အကျိုးစီးပွားကိုဖော်ဆောင်နိုင်မှာဖြစ်တယ်ဆိုပြီးတော့ထောက်ခံရပါတယ်။အိန္ဒိယဘက်ကတင်ပြတာကတော့နိုင်ငံတစ်ခုစီလိုက်ပြည်တွင်းအခြေအနေမတူညီတာကိုအဓိကထားပြီးဒေသရင်းဖွံ့ဖြိုးရေးကိုဦးစားပေးသင့်တယ်။ကုန်သွယ်ရေးပမာဏတူတက်လာတဲ့အမျှသဘာဝပတ်ဝန်းကျင်မထိပါရေးရေရှည်တည်တံ့ခိုင်မြဲရေးနဲ့နိုင်ငံတစ်ခုစီအနေနဲ့တခြားနိုင်ငံတွေရဲ့ဈေးကွက်ကိုလက်လှမ်းမီအောင်လုပ်ပေးရေးကိုဦးစားပေးစဉ်းစားသင့်တယ်လို့ဆိုပါတယ်။တရုတ်ကတော့ဒီ BCIM ဇင်းညာလန်းဟာသူတို့ဥစားပေးလုပ်ဆောင်နေတဲ့ One Belt One Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းနဲ့ဆက်စပ်နေတာဖြစ်ပြီးစီမံကိန်းအတွက်ပြည်တွင်းဖိအားတွေကိုလည်းရင်ဆိုင်နေရတာဖြစ်တဲ့အတွက်အများဆုံးပြည်မြောက်ရေးကိုအလင်းနဲ့ထားပါရယ်ဒါပေမဲ့ဒီဇင်းညာလန်းဖောက်လို့ပြီးရင်ကျန်သုံးနိုင်ငံရဲ့တယံဇာတတွေကိုတရုတ်ကတစ်ဖက်သက်ထုတ်ယူပြီးတရုတ်ရဲ့ကုန်စည်တွေကိုပြန်လည်တင်ပို့ဖြန့်ဖြူးရေးဆက်သက်တာဖြစ်မှာကိုအိန္ဒိယစိုးရိမ်နေတာပါအခုဒီမဲ့အိန္ဒိယတရုတ်နှစ်နိုင်ငံကုန်သွယ်ရေးမှာအိန္ဒိယဘက်ကအရှုံးပေါ်နေပြီးအိန္ဒိယတင်ပို့ကုန်တွေဖြစ်တဲ့ IT ဝန်ဆောင်မှုတွေ၊ဒေဝါနဲ့ဆန်စပါးတို့ဟာသ
တရုတ်ဈေးကွက်မှာအခက်ကြုံနေရပါတယ်ဒီလိုနှေးကွေးမှုတွေကြုံနေရပေမဲ့ BCIN ဇင်ဂျန်လန်ပီဇာဟာသုံးနှစ်တာညင်သက်နေခဲ့ရတာအခုပြန်လည်လှုပ်ရှားလာတာဖြစ်တယ်လို့ညှိတာထားပါတယ်ခင်ဗျာ
တော်ရရှိများရှင်ဒေါ်စစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြန်မာပြည်ပေါ်ရေးယူပိတ်ဆို့မှုတွေအလုံးရောကျသွားတယ်ဆိုပေမဲ့မြန်မာညီငယ်ရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်စစုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခရီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခရီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်စန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမည်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက babies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-232-3255ဖြစ်ပါတယ်ပါဝင်ဆွေးနွေးမိပြန်ကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ရှင်အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ပြမှာပါ
ဒီကိမင်းတင်ပြမယ် ADM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရှေ့ကပြင်းနေတဲ့လူပေါ့ ADM ဒီဘက်ကလည်းရှင်းပါတယ်ရှေ့ကပြင်းနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ့်အလားအလာအကောင်ဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတယ်ဆိုရင် ADM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ ADM အသုံးပဲဖြစ်ပါတယ
်။တန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုတော့ဥကြဆန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရအောင်ပါရှင်။အခုခါမှာမြန်မာနိုင်ငံမှာအခွင့်သာရုံးဒီမိုကရေစီအရှိန်ရအောင်အမြင့်တွေအောင်ကြိုးပမ်းရမယ့်အချိန်ဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားရေးစိတ်ဓာတ်တွေပုံစံမျိုးစုံနဲ့အရှိန်တက်လာတာတွေ့နေရပါတယ်။အမျိုးသားရေးအာတန်လွန်းရင်ဒီမိုကရေစီရှင်သန်နိုင်ပါမလားဆိုတာတမိုင်းပညာရှင်ဒေါက်တာအောင်ခင်းနောက်မြမရေးသုံးသက်သူဦးအောင်သူငိမ့်တို့နဲ့အတူဦးကျော်စံသာကဆွေးနွေးသုံးသက်ထားပါရရှင
်။မြန်မာနိုင်ငံမှအခုအမျိုးသားရေးစိတ်ဓာတ်အချိန်မြင့်လာတယ်လို့ကျွန်တော်တွေးမိပါတယ်ကောင်သူငယ်အဲ့ဒါမှန်ပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာလမ်းတွေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့ခါကျတော့ဒါကဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့လူတွေမှာစိတ်နှောက်ယှက်ဖြစ်ရတာရှိပါတယ်နောက်တစ်ခါကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ရဲ့အခွင့်အရေးတွေကနင်းနာခဲ့တာကြာပြီအခုအချိန်မှာဒါအခွင့်အရေးတွေFederal ကိစ္စအစသဖြင့်ဒါတွေကပြောနေဆိုနေတဲ့အသံတွေလည်းပူကျဲပါတယ်။နောက်တစ်ခါကျတော့ဘာဖြစ်လာလဲဆိုတော့ဟိုမကြသေးခင်ရက်ပိုင်းကပဲဝုတ်ပြူနေကြတဲ့ဗလီနှစ်ခုကိုသွားပြီးတော့တော့ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်။ဆိုတော့အဲ့တော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့
ကိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝတ်ပြီးကိုယ်ပွဲခွင့်စသဖြင့်နေကိုသွားပြီးတော့ကန့်တာချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတာလည်းတွေ့ရတယ်ဆိုတော့အဲ့ဒါတွေကတော့ပြောမယ်ဆိုလို့ချင်းတစ်ဖက်ကလည်းဟိုဒီမိုကရေစီသွားနေတယ်ပြောတယ်တစ်ဖက်ကလည်းဒါကျွန်တော်တို့ဟိုတွေ့နေရတဲ့အနေထားပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့ဒီအမျိုးသားရေးတန်လဲနိုးကြလာတဲ့တော်တော်တက်
ော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် YMB ခေတ်ကလေးအားစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုထိရှိနေတော့ပဲလို့ထင်ပါတယ်ဆရာအဲ့ဒီမြန်မာရဲ့အမျိုးသားရေးစိတ်ဓာတ်ခေတ်ကံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့အလေဆိုတော့ဒီအချင်းဒလေကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေအော်ဗမာပြည်ကလည်းအခုတည်းကအဲဒီသောသောကိုကျော်စံဒါပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ဓာတ်အဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာဟုတ်နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတစ်ဆင့်ပြီးတစ်ဆင့်တိုးတက်ဖို့ဟာဗမာပြည်မှာအခွင့်အလားမရဘူးဗျာဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာတော့ရှိတယ်အဲ့တော့အဲ့လိုမျိုးအခွင့်အလားရတဲ့နေရာရှိတယ်ဥပမာအိန္ဒိယကြည့်မယ်ဆိုတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလမ်းစဉ်အတိုင်းလုပ်တဲ့အင်္ဂလိပ်ဥပဒေအတိုင်းလုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တစ်ချိန်တစ်ခါတစ်ခါကျတော့လေပောက်ကွဲလာတာရှိတယ်ဒါပေမဲ့အိန္ဒိယကအခုတည်းကလည်းထိန်းထားနိုင်တယ်ပေါ့ပြီတိတ်တော့အလွန်ကျွံဖြစ်မသွားဘူးအဲ့တော့ပမာပြီးကတော့အဲ့ဒီအိန္ဒိယလိုဘာလို့လဲဆိုရင်အများကြီးဖြစ်သွားရင်အလွန်ကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာပေါ့ဗျာဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ကပြင်းထန်လာတဲ့အခါကျတော့ဒီခရီးဟိုဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်မြောက်ကားနဲ့အစိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားကိုုံသူချင်းဘယ်လိုမြင်ပါလဲညော
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အစိုးရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကျတော့ခွဲခြားဖိနှိပ်ဆက်ဆံမှုပေါ့နော်ကိုယ်နဲ့အမြင်မတူတဲ့သူကိုယ်နဲ့ကိုယ်ကိုရဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှာသွားပြီးတော့ဟိုဖိနှိပ်တယ်ဟိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးကြီးခံလို့ရဲ့စိတ်မရှိဘူးပေါ့ဆိုတော့ဒီလိုအနေထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရေးအတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီရေးအတွက်ရေကန်ရေကန်နေလို့ပါတယ်ဆိုတော့အဲ့တော့ဒီရေကန်ရေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့သိအားမကောင်းတဲ့အနေထားမျိုးတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးခင်ခင်ဗျာအင်္ဂလိပ်တွေလောက်ကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လပ်ရေးယူကြတော့အဲ့ဒီမြန်မာပြည်ရဲ့ခေါင်းဆောင်တွေပထမတော့လွတ်လပ်ယူပြီးခါစားကြတော့အခုထိန်းထက်တောင်မှပို့ပြီးတော့ဒီအမျိုးသားရေးစီးတဲ့ကိုသူတို့ထိန်းမြတ်မြတ်တရားဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာအဲ့ဒီခေတ်ကအစိုးရအဖွဲ့ထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရကိုလည်းတွေ့ရတယ်အခုသမိုင်းကတဖြည်းဖြည်းချင်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
ဟိုအဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘောကနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာစစ်ဘောကဟိုကိုဘဘယ်ကိုရက်တာဟိုကတကူကောင်းစာနဲ့အကျင့်မဲရှိတယ်ဆိုနိုင်ငံရေးတဲ့သူကလုံးဝနားလည်တာမဟုတ်နှစ်ပေါင်း90လောက်လှုပ်သွားတဲ့အကျင့်မဲဆိုအကုန်ပြစ်တာပဲခင်ဗျာဒီနေပြည်တော်ကြီးတိဆောက်ထားတာဒီမိုကရေစီမှမဟုတ်ပဲနေပြည်တော်ဆိုတာစစ်တပ်လူလန်းစားစေအုပ်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တိဆောက်ထားတာ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လှုပ်ပြီးဒီမိုကရေစီပြောနေရတာတိတ်တဘာဝမကြပါဘူ
းအဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူထုအခုခါမှာလူထုစိတ်ထဲမှာဒီအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်လာတယ်အမျိုးသားရေးစိတ်ဓာတ်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူထုစိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူထုကိုဘယ်လိုများပြောင်းလဲနိုင်မယ်ထင်ပါတယ်သူတို့မို့လူထုနောက်ဝယ်ပဲမျှော်လိုက်နေရတော့မယ်လို့ယူဆမလားဆရာ
ဟိုဗမာပြည်ကပြည်သူလူထုနားလည်တဲ့ဥစ္စာတော့မသိကျွန်တော်တို့ကတော့အဝေးကနေဆိုတော့ဒီစစ်တမ်းကောက်တာလို့ report တို့ပါလို့လောက်ပဲဖတ်ရတာကျွန်တော်တို့လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတခုရှိတယ်အဲ့တော့လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့ထုတ်တာအဲ့ဒီထဲမှာပြောတာအများစုကနိုင်ငံရေးဘုဟုတုတ္တသိမ့်နေတယ်တဲ့ပါလီမန်ထဲမှာ25,500ခန့်လောက်ကစစ်တပ်ကိုလည်းဖြစ်နေတာတောင်းလူကြီး3000ကိုမေးကြည့်တဲ့အခါမှာသိတဲ့လူက400လောက်ပဲရှိတယ်ဆိုတော့အဲ့လိုမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများတိုင်းဟိုတိုင်းပြည်ရဒီမိုကရေစီကိုအဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတရားကိုကြည်လေ။တရားပွဲတွေဟောလာတာအခုလည်းများချင်းချင်းသေးနေတာပဲ။အခုလုပ်ပြီးတော့တကယ်ဗုဒ္ဓဘာသာတရားဆိုတာကြင့်ကြံမှားမယ်တရားဗျာ။ဒီရွတ်ဆိုရမယ်တရားမဟုတ်ဘူး။အ ဲ့တော့ဒီရွတ်ဆိုတာနဲ့ပြီးနေတာပဲအခုဒီမိုကရေစီလည်းအဲ့လိုများဖြစ်နေမလားမသိဘူ
းဟုတ်ကဲ့ကောင်သူကြီးကပဲလို့ပြောလိုပါတယ်ကျွန်တော်ဆိုတော့ဆရာဝန်မေးတဲ့မိကွန်လူထုကအခုခါမှာဒီမိုကရေစီကိုနားမလဲဘူးမျိုးသားရေးအစွန်းရောက်တဲ့သဘောတွေကိုအများကြီးရင်သာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျှော်နေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာရောရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနကဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်၄၅၀ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုစီးနှီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနည်းပါတယ်ဆိုတော့ဘာပဲဖြစ်လာလဲဆိုတော့ထစ်ခနဲ့ရှိရင်ရန်ဖက်ပြုတ်မယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကျတော့လက်တုံပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ဖိအားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာတွေတွေ့ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတိုင်းပြည်ရဲ့ကျွယ်ဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်တန်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တခါကျတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးမှုအားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရလဲဒါပြဿနာတွေရှိပါတယ်လူမျိုးရေးအရလဲများတော့ဒါကဒီမိုကရေစီကိုသိအားမပေးဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတော့ဒါနဲ့ပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအားမပေးသေးဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့ဒီလိုတိုင်းရင်းသားလူမျိုးစုတွေ sub cultural diversity pluralism တွေသိဖြစ်နေဒီမိုကရေစီကိုအားမပေးဘူးဆိုတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာ American တို့ Switzerland တို့အများကြီးအဲ့လိုကွဲနေပေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိန်းနိုင်တဲ့အခြေအနေရှိပါတယ်။အိန္ဒိယမှာလည်းဖြစ်တာပဲ။ဒါပေမဲ့သူတို့ကထိန်းနိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စစ်မြအောင်လှုပ်သွားနိုင်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်အွန်ဆန်ဒွား Unity in Diversity ဆိုပြီးတော့ကြွေးကြော်ခဲ့ရတယ်။မတူညီရေးအခွန်အားဆိုပြီးတော့တကယ်တော့အဲ့လိုဘာကြောင့်ဖြစ်မလာပါလဲဆရာဆရာဝန်ခင်
။အခြေအနေပေါ့ဗျာ။အခြေအနေမပေးဘူး။သူကဟိုဗိုလ်ချုပ်အွန်ဆန်ဒွားရှေ့လွန်နေတာပေါ့ဗျာ။သူကဟိုပေါ်ရလူကရှေ့လွန်ပြီးတော့အခြေအနေကနောက်ကကျန်နေကြတာပေါ့အဲ့တော့ခေဟောင်းအခြေအနေမှာခစ်တဲ့ယူဆအသုံးလို့မရတဲ့သဘောရှိတာပေါ့။အဲ့တခြားမပြောနဲ့ဒီဂျပန်မှာတောင်ဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပြီးနေလဲဂျပန်ပြည်ကရွေးကောက်ပွဲတွေပါကြီးသွားကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုးကွယ်တဲ့ဝါဒပေါ့ဗျာလူကိုးကွယ်တဲ့ဝါဒကကျွန်တော်တို့အခြေတိုင်းမှာရှိတယ်။နောက်ဆုံးပြီးဒေါ်စစုကြည်တက်လာတယ်လေလူကိုကိုွယ်တဲ့ဝါရဘူကျော်အောင်ဆောင်ကိုကိုွယ်နေရင်းနဲ့သူတမီးပါဆက်ကိုကိုွယ်ဆိုတဲ့သဘောပေါ့ဗျာ။အဲတော့လောက်တာကောင်းတာမကောင်းတာတော့ဘယ်သာအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲဦးဘူးကြီးရဲ့သားသမီးတဏ္ဍာကာရဲ့သားသမီးသူ့သားသမီးတွေကလည်းသူဝင်းချုပ်တွေတည်သွားကျမဖေကဘယ်လိုပါဆိုဝင်းရေကောက်ပွဲဝင်အဲဝိုင်းမဲတဲ့အဲ့ဒါရကြတာပဲ။အဲတော့တကယ်တကယ်ထဲတဲ့လူကလည်းဟိုဒီမိုကရေစီသဘောတရားဘယ်လောက်နားလည်တယ်နားမလည်တယ်ဆိုတာစင်စားတာမဟုတ်သူလည်းနားမလည်ဘူးအဲ့တော့မဲပေးရတာတော့လွယ်တာပေါ့ဗျာအဲဒီဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတော့ခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမိကျင်တာကအရှိကိုဆက်ကြည့်ရင်အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောင်တက်လာမဲ့အစိုးရအခြေအနေရောဘယ်လိုဖြစ်လာနိုင်လဲအဲ့လောက်ကောင်သူနည်းနည်းသုံးသပ်ပေးပါအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥတည်သွားမလားဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့သီကံခွင့်လွှတ်တဲ့စိတ်ဓာတ်တွေကျေပြန့်တဲ့သဘောထားတွေရှိလာပြီးတော့ဒီမိုကရေစီဘက်ကိုပူပြီးအားကောင်းလာနိုင်မယ့်အလားအလာရောရှိပါရဲ့လားအဲ့ဒီလိုပါတီတွေအနိုင်ရနာနိုင်မယ့်အလားအလာရောရှိပါရဲ့လားမိုက်ပါကောင်းသူ
ဟုတ်ကဲ့ဟိုခုနဆရာဦးအောင်ခင်သုံးသပ်သွားသလိုပေါ့နော်ဆိုတော့ကျွန်တော်တို့စီမှာက personalized politics ပေါ့လူပုဂ္ဂိုလ်ကိုပဲအဓိကဦးစားပေးတဲ့နိုင်ငံရေးကဒါလွှမ်းမိုးနေတုန်းပဲရှိပါတယ်အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားစီဖြစ်နေပါတယ်ဆိုတော့အဲ့တော့ပြည်သူလူထုတွေမဲပေးတဲ့အချိန်မှာဒီຢာတွေကိုအခြေခံပြီးတော့မဲပေးနေတော့ကျွန်တော်တို့ကဟိုမူဝါဒပေါ်အခြေခံတဲ့လုပ်ငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဒီမိုကရေစီမြင့်တင်ရေးတွေလိုပါမယ်နောက်တစ်ခါကျတော့ institution တွေကျွန်တော်တို့အဖွဲ့အစည်းစနစ်တွေပိုအားကောင်းမှုလူလုံးမှသာပဲဟိုကျွန်တော်တို့တိုင်းပြည်အခြေအနေရရှိဆက်သွားနိုင်ဖို့လိုပဲထင်ပါတယ်ဆိုရင်တော့ကျွန်တော်တို့ ဒီတဲမှာပဲတဝဲလဲလဲရှိအောင်မှာပ
ါဟုတ်ကဲ့ဆရာရနောက်ဆုံးသုံးသပ်ချက်လဲကြားချင်ပါတယ်အဲ့ဒီရှေ့ဒီမိုကရေစီရေးအလားအလာမြန်မာနိုင်ငံမှာကောင်းပါရဲ့လားဆရာတမိုင်းကြောင်းနဲ့ရှင်းကြည့်မယ်ဆိုရင
်အရသာအစိုးရပေါ့ဗျာ NLD ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်ထပ်နှစ်ပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူတွေနောက်လာမဲ့လူကပို့ပြီးတော့ကောင်းလာဖို့အလားသာရှိတာပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ကဒီနှစ်ပေါင်းများစွာဒီအရသာအစိုးရဆက်ပြီးတော့အုပ်ချုပ်ဖို့လိုတယ်နှစ်ကြာမှာပေါ့ဗျာ
ဒါကတော့ဥကြောဇန်တာရဲ့မြပအရေးသုံးသက်ချက်အစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။ကျမတို့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုတော့သူယုံကြည်ရာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ရဲမော်မျိုးကဒီမက်ဖြူဝိမုံကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရမှာပါ။မက်မျိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
ကျမရဲ့ယုံကြည်မှုကတော့အဲတခြားသူတွေပေါ်မှာစိတ်ထားကောင်းနိုင်ရင်ကိုယ်တိုင်လည်းအဲ့ဒီအကျိုးကိုပြန်ခံစားရတတ်တယ်။ဖျားဟောတဲ့တရားမှာပါသလိုလူကြီးသူမတွေကလည်းငယ်စဉ်ကတည်းကအဲ့လိုပဲသွန်သင်လာခဲ့တယ်။သူတစ်ပါးတွေပေါ်မှာမကောင်းစိတ်မွေးရင်ကိုယ်ပဲပြန်ခံရမယ်ဆိုတာကိုလည်းအားလုံးသောကိုယ်ွယ်မှုတိုင်းမှာလည်းဆုံးမထားခဲ့ကြတယ်ပေါ့နော်။ကိုယ်တိုင်လည်းအကြိမ်ကြိမ်ကြုံမှုခဲ့တာကြီးလည်းရှိတယ်။အကြောင်းအမျိုးမျိုးကြောင့်ပြဿနာတွေအကြိမ်ကြိမ်ကြုံခဲ့တယ်။ဘသူမှလည်းအပြစ်မတင်ခဲ့ဘူး။စင်ရင်မှန်တယ်ပဲဖြစ်ရှင်းခဲ့တယ်။အဲဘေးပတ်ဝန်းကျင်ကနေပြီးတော့ထိခိုက်အောင်ကြာရှုံးအောင်ဘလို့ပဲတိုက်ခိုက်ခဲ့စီနာမပြတ်ပဲနေပြီးခဲ့တယ်ပေါ့နော်။ကိုမှန်တဲ့ထင်အောင်လဲလုပ်ခဲ့တယ်။ဘသူကမှလည်းမထိခိုက်စေချင်တဲ့စိတ်ရှိခဲ့တဲ့အတွက်ကြောင့်လဲလက်တလုံးမှာဘာပဲပြောအများဝေဖန်ခဲ့ပြီးမဲ့အချိန်တစ်ခုရောက်လာတဲ့အခါမှာတော့ဩဟိုချီးကျူးမှုရေမဟုတ်ဘူးဆိုရင်တော့မှကိုတော့ तू ကတော့အဲ့လိုမဟုတ်ပါဘူးဆိုတော့ပြောစကားလေးတွေကိုပြန်ကြားခဲ့ရတယ်ပေါ့နော်စီနာအကျိုးပေးတယ်မေတ္တာရောင်မြတ်တယ်ဆိုတာလေလူတိုင်းကနှီးပါသိကြတာပဲလေဒါပေမဲ့လက်တွေ့ခံစားရတာကတော့နည်းတယ်အကြောင်းရတော့စိတ်ကောင်းစီနာများထားနိုင်ရင်ကောင်းကျိုးပို့ပြီးခံစားရတယ်ဆိုတာကိုသိပြီးမဲ့စီနာမေတ္တာကိုလူတိုင်းပုံမှန်ထားနိုင်မှုကလည်းတိတ်တော့မလွယ်ဘူးပေါ့နော်အတော်ကြီးကိုကြိုးစားရမှာအဲစင်းရဲလိုပဲဖြစ်ဖြစ်ချမ်းသာလိုပဲဖြစ်ဖြစ်ခွဲခြားစရာမလိုဘူးအဲဒါပေမဲ့ယုံကြည်စွာနဲ့ပေါ့နော်တက်နိုင်သလောက်စိတ်ထားကောင်းကောင်းလေးတွေထားနိုင်စေချင်တဲ့အကုန်လုံးပေါ့နော်ကိုယ်တိုင်လည်းယုံကြည်စွာနဲ့စူးစမ်းပြီးတော့စိတ်ထားကောင်းမျိုးရအောင်လဲထားခဲ့တယ်လွယ်တော့မလွယ်ဘူးပေါ့နော်အများကြီးလဲစူးစမ်းခဲ့ရတယ်ဟိုတခါတလေမှစေနာဟာလူတိုင်းနဲ့မတန်ဘူးလို့လဲတွေးခဲ့မိရဲ့အဲ့ဒီအချိန်မှာအရင်ကကိုပြန်ရခဲ့တဲ့အဲ့လိုမျိုးကောင်းကျိုးတွေကအဲ့ဒီစိတ်ကိုခဏလေးနဲ့တော့ပြန်ပြီးတော့ဖြည့်ပြောင်းနိုင်ခဲ့တယ်ပေါ့နော်စီနာအကျိုးပေးပါလိမ့်မယ်ဆိုပြီးတော့ပဲအဲ့ဒီယုံကြည်မှုနဲ့ပဲပြဿနာမျိုးမျိုးကိုအချိန်ပေါင်းများစွာဖြတ်ကျော်လာနိုင်ခဲ့တယ်တဦးတယောက်တည်းစိတ်ထားကောင်းမှုထက်လူတိုင်းမဟုတ်တော့ဘူးနော်ကျမတို့ပဝင်းချင်းကတငယ်ချင်းတွေမိစေတွေလည်းအဲ့ဒီစိတ်ထားလေးထားစေခြင်းနဲ့စင်ရဲတယ်ချမ်းသာတယ်ဆိုတာကိုမတွေ့ဘဲနဲ့စိတ်ထားကောင်းလို့ကံကောင်းတယ်ဆိုတဲ့အဲ့ဒီယုံကြည်မှုလေးကတော့လူတိုင်းထားနိုင်မယ်ဆိုရင်ကျမတို့ပတ်ဝန်းကျင်ရမနာလိုမှုတွေမုန်းတီးမှုတွေကဲရဲမှုတွေကင်းနေပို့ပြီးတော့ပျော်ရွှင်စရာနေခြင်းစရာအတိဖြစ်တဲ့နေရာလေးတစ်ခုဖြစ်မှာပါပေါ့နော်အဲ့တော့ကျမရဲ့ယုံကြည်ရာကတော့စိတ်ထားကောင်းရင်ကံကောင်းတယ်ကိုထားတယ်လို့ကိုစိတ်ထားကောင်းစိတ်ကောင်းကောင်းထားတယ်လို့ကိုတော့ပြန်ပြီးတော့အကျိုးပေးပါတယ်ပေါ့နော်အဲ့လိုပဲယုံကြည်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ကျမဗြိတိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
သ
တမိုင်းစင်ဆက်မဟာမိတ်ဖြစ်ခဲ့ကြတဲ့အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ဟာလုံခြုံရေးပိုင်းမှာလည်းတွဲပဲလှုပ်ဆောင်ကြတဲ့နိုင်ငံတွေဖြစ်တယ်လို့မကြသေးခင်ကပဲဩစတြေးလျနိုင်ငံကိုတွားရောက်လက်ပတ်ခဲ့တဲ့အမေရိကန်ဒုသမတမိုက်ဖန့်စ်ကပြောပါတယ်နိုင်ငံခြားစစ်ရေးဆက်ဆံရေးဟာမျိုးဆက်ပေါင်းများစွာကတည်းကရှိလာခဲ့တာဖြစ်ပါတယ်။အခုအချိန်ထိလည်းအာဖဂန်နစ္စတန်အပါအဝင် ISIS တွေကိုချေမုန်းတိုက်ခိုက်တဲ့နေရာမှာအမေရိကန်နဲ့ဩစတြေးလျတို့အတူတကွအမှုထမ်းနေကြတယ်လို့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုကဘာတဝမ်းမှာတိုးချဲ့လှုပ်ဆောင်နေတယ်လို့လည်းဒုသမတဖန့်စ်ကပြောပါတယ်။မကြသေးခင်နှစ်တွေတုန်းကအမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျတို့ဟာထောက်လန်းရေးဆိုင်ရာအချက်လက်မျှဝေမှုတွေလှုပ်ဆောင်ခဲ့ကြတာဖြစ်ပြီးအင်တာနက်ဆိုင်ဘာကနေအချက်လက်မျှဝေတာတွေကိုလည်းအလေးထားတိုးမြှင့်လှုပ်ဆောင်လာကြပါတယ်။စစ်ရေးပိုင်းမှာလည်းတာဝန်ကိုလက်တွဲလှုပ်ဆောင်နိုင်စွမ်းနဲ့အသင့်ဖြစ်စေဖို့ပူရဲစစ်ရေးလက်ကျင့်မှုတွေလှုပ်ခဲ့ကြသလိုရှစ်ဆက်လည်းလှုပ်သွားမှာဖြစ်ပါတယ်။အာရှ်စီဖိတ်ဒေတာအတွင်းငြိမ်းချမ်းရေးနဲ့တာယာဝပြောရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့စီးစနစ်ပေါ်အခြေခံတဲ့စနစ်ကိုကင်ဆယ်သွားဖို့အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့တန်ဓေဌာန်ချထားတယ်လို့လည်းဒုသမတဖန့်စ်ကပြောပါရယ်။တောင်တျောက်ပင်လယ်နဲ့ဒေတာတော်လွားလွတ်လပ်စွာရေချောင်းလေချောင်းသွာလာခွင့်အတွက်နိုင်ငံစလုံးကခုခံကာကွယ်သွားမှာဖြစ်တယ်လို့တရားဝင်ကုန်သွယ်ရေးလုပ်ငန်းတွေအပိတ်အဆို့မရှိသွာလာလို့ရအောင်နိုင်ငံကာကွယ်သွားမှာဖြစ်ပြီးကမ္ဘာတဝန်းစိုးရိမ်မှုတွေနဲ့ဒေသတွင်းမှာဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးမှုကိုလည်းတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။အာရှ်စီဖိတ်ဒေသအတွင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့မြောက်ကိုရီးယားအစိုးရရဲ့အန်ဒီယေကိုအရေးတကြီးရင်ဆိုင်ဖြေရှင်းရမှာအမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ဟာစီစီလုံးလုံးအတူတကွရပ်တည်ပြီးဆက်လက်လှုပ်ဆောင်သွားကြမှာဖြစ်ပါတယ်။လုပ်ငန်းတွေကိုဆောင်ရွက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာဩစတြေးလျနဲ့နီနီကကဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေတာတွင်းမှာရှိတဲ့တခြားသောမဟာမိတ်အဖွဲ့တွေနဲ့ပါအတူတကွလှုပ်ဆောင်သွားမှာဖြစ်ပါတယ်။နျူကလ িয়ার နဲ့မီဆိုင်းဒုံးကျည်အစီအစဉ်တွေကိုမြောက်ကိုရီးယားကဆွန့်လွတ်တဲ့အထိတရုတ်အစိုးရနဲ့အတူမြောက်ကိုရီးယားအစိုးရပေါ်သံတမန်ရေးနဲ့ရောစီးပွားရေးနည်းလမ်းနဲ့ပါဖိအားပေးဖို့ကိုလည်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။တရုတ်အစိုးရဟာမြောက်ကိုရီးယားကိုကောင်းကောင်းကင်တွယ်နိုင်မယ်လို့အမေရိကန်ကယုံကြည်ပါတယ်။ဒါပေမဲ့လည်းတရုတ်အစိုးရဟာမြောက်ကိုရီးယားနဲ့ညှိနှိုင်းဆွေးနွေးမှုတွေမလုပ်နိုင်ဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်အဖွဲ့တွေကလှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကတော့ရှင်းရှင်းလင်းလင်းပြောဆိုထားပါတယ်။ကျွန်တော်တို့ရဲ့စံတမ်းမိုးတွေကိုမျှဝေရင်းအမေရိကန်နဲ့ဩစတြေးလျနိုင်ငံတို့မဟာမိတ်အဖြစ်ဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်နဲ့ဩစတြေးလျတို့အတွက်အကောင်းဆုံးနှစ်တွေကြုံလာမယ်လို့လည်းယုံကြည်တဲ့အကြောင်းဒုသမတမိုက်ဖန့်စ်ကပြောပါတယ်ရှင်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကြာတာပရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီ။ကိုစော်ဝင်းလိုင်ကပြောပြပါပါရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်မနိုင်ရမှုအတွက်သူ့အေဂျင်စီရဲ့လုံဆောင်ချက်တွေကအကျိုးသက်ရောက်မှုရှိစေခဲ့တယ်ဆိုပြီးစဉ်းစားမိတဲ့အချိန်မှာသူ့အနေနဲ့တော်တော်မနှိမ့်ညွ့စရာကောင်းတယ်လို့ခန်းစားရကြောင်း FBI ညွန်ကြားရေးမှူး James Comey ကဗုဒ္ဓဟူးနေ့မှာလွတ်တော်ကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။အရှိလက်ပိုင်းညီညာရေးအတွက်တန်တမာရေးနီလန်းနဲ့တိုးတက်မှုတွေရှိအောင်လုံဆောင်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့အကြီးအကဲမမုဒ်အဘတ်စ်တို့ကဗုဒ္ဓဟူးနေ့မှာတန်ဋိဌာန်ပြုလိုက်ကြပါတယ်။ပါလက်စတိုင်းနဲ့အစ္စရေးတို့အနေနဲ့သဘောတူညီမှုရရှိအောင်လုံဆောင်ကြရမှာဖြစ်ကြောင်းသူ့အနေနဲ့ဂျာကနေစစ်ဆန်ညှိနှိုင်းပေးတဲ့သူဖြစ်လို့ကြောင်းနဲ့ဒီကိစ္စကိုပြင်းမြောက်အောင်လုံဆောင်နိုင်မှာဖြစ်ကြောင်းသမ္မတထရမ့်ကဗုဒ္ဓဟူးနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဥရောပသုံးနိုင်ငံကိုတရားဝင်တွားရောက်လည်ပတ်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့ကြာသပတေးနေ့မှာတော့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးပုံမှုကောင်းမွန်လာရေးအတွက်ဆွေးနွေးဖို့ရှိနေပါတယ်။ EU အဖွဲ့ဝင်တစ်ခုဖြစ်တဲ့အီတလီနိုင်ငံဟာမြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုကူညီပေးနေတာဖြစ်ပါတယ်။တောင်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့အီတလီအထက်လွှတ်တော်အစအုပ်ကိုတွားရောက်ပြီးအမျိုးသမီးများစင်ရနွမ်ပါမှုဆိုတဲ့ခေါင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှာအဖွဲ့မင်ခွန်ပြောကြားမှာဖြစ်ပါတယ်။ဒါပြင်ပိုဟန်မင်းကြီးဖရန်စစ်နဲ့လည်းဗာတီကန်နဲ့တော့မှတွေ့ဆုံဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုအတွက်ထိတ်တန့်ဦးစားပေးဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချိမ့်ချမှုအန္တရာယ်ကိုဖြေရှင်းနိုင်ဖို့အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံကနိုင်ငံရေးဝန်ကြီးတွေကိုဝါရှင်တန် DC ကိုခေါ်ပြီးကြာသပတေးနေ့ကျရင်တွေ့ဆုံဆွေးနွေးသွားကြမှာဖြစ်ပါတယ်။ရှေ့တောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်ဖျောက်တော့ဖို့အမေရိကန်အစိုးရကတိုက်တွန်းမှာဖြစ်ကြောင်းနိုင်ငံရေးကြားရေးဌာနအကြီးအကဲအရာရှိကပြောပါတယ်။
ကျေးဇူးပါရှင်ဒါကတော့ကိုစော်ဝင်းလိုင်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်ကြာသပတေးနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.